KIU ခေါ်ကချင်လွတ်မြောက်ရေးတပ်မတော်ကကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေကိုအကာအကွယ်မပေးတဲ့အတွက်ဆိုပြီးတော့ကချင်ပြည်နယ်မှာရှိတဲ့ရှမ်းလူလူအစည်းအဝေးပွဲတရက်ကပြည်နယ်အစိုးရကိုရှုတ်ချကြောင်းဆုံးဖြတ်ချက်တရက်ချမှတ်ခဲ့ပါတယ်။ KIA ကဖမ်းဆီးသွားတဲ့ရှမ်းအမျိုးသားတွေအရေးနဲ့ပတ်သက်ပြီးတော့ဒီကနေ့မြကြီးနားမြို့ဝန်သူကျောင်းတိုင်းမှာကျင်းပတဲ့ရှမ်းလူလူအစည်းအဝေးပွဲမှာအခုလိုရှုတ်ချခဲ့တာဖြစ်ပါတယ်။ဒီကြောင်းပြည်စုံကိုတော့ရန်ကုန်ခြေစိုက် VOA သတင်းတော်ကူမိုးစော်ကပြောပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီလအစမ်းပိုင်းကစပြီး KIA ကဖမ်းဆီးသွားခဲ့တဲ့ရှမ်းလူမျိုးတွေပြန်လည်လွတ်မြောက်ဖို့အတွက်ကချင်ပြည်နယ်ကရှမ်းလူမျိုးတွေကမြစ်ကြီးနားမြို့မှာလူ4000လောက်စီတန်းလှည့်လှည့်ဆန္ဒပြဖို့မူလကစီစဉ်ခဲ့ကြတာဖြစ်ပါတယ်ဒီကနေ့မှာတော့အာဏာပိုင်တွေစီကစီတန်းလှည့်လှည့်ဆန္ဒပြခွင့်မရခဲ့တာကြောင့်စုရက်ဖြစ်တဲ့ဝင်းတို့ကျောင်းတိုင်းမှာပဲလူထုအစည်းအဝေးကျင်းပခဲ့တယ်လို့ရှမ်းမျိုးနွယ်စုရေးရအဖွဲ့ရဲ့ဒုဥက္ကဋ္ဌဦးဆိုင်စန်းဝေကပြောပါတယ
်ဒီလေရဲမှုကနေပြီးတော့မှမနေ့ညက9နာရီကျမှဒီရက်ကိုခွင့်မပြုဘူးဆိုတာအကြောင်းပြန်ကြားရတာလေကျိုတင်မိမှကျွန်တော်တို့ကမသိရဘူးပေါ့နော်ကျွန်တော်ကတော့ပြဖို့ကတော့အရှင်ပြင်မယ်ဒါပေမဲ့ဟိုတည်းမဥပဒေရတာထားတယ်ဆိုတော့ကျွန်တော်တို့ဥပဒေကိုကြော်လုံမိမှတော့မလုပ်ဘူးပေါ့လေဒီလမ်းလျှောက်ပြီးတော့မှဆန္ဒပြခွင့်မရတဲ့ကြောင့်မို့အဲ့ဒါခုံးကြောင်းမှာပဲဆုတဲ့ကြောင့်မို့ဒီမှာလူထုအစည်းအဝေးလုပ်တာပေါ့အချင်းချင်းနဲ့ဒီရှမ်းအားလုံးတွေလူထုအစည်းအဝေးကိုဒါလုပ်လိုက်တာပေါ့လေ
ဒီလူထုအစည်းအဝေးကနေအချက်၅ချက်ကိုဆုံးဖြတ်တောင်းဆိုခဲ့ကြကြောင်းဦးဆိုင်စန်းဝေကအခုလိုဆက်ပြောပါတယ်
။ KIA ကနေဒီမှာညှဉ်းပန်းနေဆက်ဒါလူခွင့်ရေးချိုးဖောက်မှုကိုကာကွယ်ပေးနိုင်ခြင်းမရှိခဲ့တဲ့ဒီကချင်ပြည်နယ်အစိုးရအဖွဲ့ပေါ်မှာကျွန်တော်တို့ရှမ်းလူထုကနေပြီးတော့မှအယုံကြည်မရှိဘူး။ရှိတဲ့အကြောင်းပေါ်လည်းမရှိပါဘူး။တခြားချက်ကတော့ KIA ကဒီပေါ်နော်။ဟိုအာဓမဆက်ကြီးကောက်ခံတာတွေဒါအာဓမစစ်သားစုဆောင်တတ်တာစုဆောင်တာတွေလုံးဝရပ်ဆိုင်ဖို့နောက်ကြပါဘော။နောက်တစ်ချက်ကကြတော့ဒီဟိုရင်းဘော။ခရင်အရင်တို့ကလည်းဟိုဖားစီထားတဲ့ဒီကခံရှမ်းပြည်မျိုးတွေကိုလည်းအများဆုံးပြန်လုပေးဖို့ထောက်ဆူတာပေါ့။နောက်တစ်ချက်ကလက်နဲ့ကင်ပြီးတော့မှဥပဒေမဲ့အနိုင်ကျင့်တဲ့ဒီလက်နဲ့ကင်အဖွဲ့ဟိုမလိုလားဘူးပေါ့။
နောက်ဆုံးအချက်ကတော့အပြစ်ခတ်ရစေးရေးကိုအ мян ပြုတ်လုပ်ပြီးငင်းချမ်းရေးကိုဆောင်ရွက်ဖို့လူထုတရလုံးကတိုက်တွန်းထားတာဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့လူထုစည်းဝေးကိုလူထုပြည်သက်2000လောက်တယောက်ခဲ့တယ်လို့လည်းပြောပါတယ် KIO လုပ်ငန်းညီနိုင်အဖွဲ့ Technical Team ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကတော့ရှမ်းလူမျိုးတွေရဲ့တောင်းဆိုချက်ကိုညှိနှိုင်းဆောင်ရွက်နေတယ်လို့ပြောပါတယ်
ကျွန်တော်တို့ကလည်းအောက်ခြေကိုပြန်စုံစမ်းရတာကြောင့်ခါတနေကြလဲအောက်ခြေရဲ့တည်ငြိမ်လည်းအခြေပြတ်တယ်ကြာဆိုတော့ပြန်ဆောင်စမ်းပြီးတော့မှန်ကန်တယ်ဆိုလို့ရှိရင်ဒါလူပေးရုံထုံးကရှိတာပဲကျွန်တော်တို့တိုင်းသားတွေကြားမှာကြားတော့ဒါတစ်ခါလေစုစည်းတဲ့ချိန်ကျတော့အားလုံးကိုလူမျိုးကြည့်ပြီးစုစည်းရဖို့လေတစ်ခါလေအားလုံးကိုတိတ်တိတ်တုံးစုစည်းရမျိုးလဲရှိခဲ့ရပဲအားလုံးကိုတိတ်တုံးခေါ်သွားတယ်ခေါ်သွားပြီးတော့မှရောက်တဲ့နေရာမှာအဲ့လိုသူရဲ့ကြံလေစီစဉ်မှုနဲ့ပြန်ခိုင်းတဲ့သူတွေပြန်ခိုင်းတယ်ဒါကျွန်တော်တို့အရင်ကလေးကလည်းခုချိန်ထိဖြစ်နေတဲ့ဟာပဲ
မန်စီမြို့နယ်အတွင်းက KIA ကဖမ်းဆီးထားသူအနည်းဆုံး60ကျော်အနက်ကဒီလ18ရက်နေ့မှာရှမ်းလူမျိုး22ဦးကိုပြန်လွတ်ပေးကြောင်းသတင်းတွေထွက်ပေါ်နေပါတယ်ရှမ်းလူမျိုးအရေးကိုဆောင်ရွက်နေတဲ့ရှမ်းမျိုးနယ်စုရေးရအဖွဲ့နဲ့ရှမ်းပြည်မျိုးသားတိုးတက်ရေးပါတီကတော့အတည်ပြုချက်မပေးပါဘူးဒီကနေ့မြကြီးနားမြို့မှာရှမ်းလူထုစည်းဝေးကျင်းပပြီးချိန်မှာပြည်ထောင်တမ်မတ်ကြီးနဲ့အဖွဲ့လဲလာရောက်ပြီးရှမ်းလူထုအခြေအနေတွေကိုစုံစမ်းမေးမြန်းခဲ့ပါတယ်။နောက်ပိုင်းမှာတော့ပြည်ထောင်တမ်မတ်နဲ့အဖွဲ့ဟာ KIO ရဲ့လုပ်ငန်းညှိနှိုင်းရေးအဖွဲ့ Technical Team ကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တယ်လို့ကချင်ပြည်နယ်အစိုးရအဖွဲ့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ပြည်ထောင်တမ်မတ်ရဲ့၃ရက်ကြာကချင်ပြည်နယ်ခီးစဉ်မှာတော့ဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာဖို့ရှိနေတာဖြစ်ပါတယ်။